သဘောတူညီချက်ကိုပြန်ပြီးအသက်သွင်းဖို့ဆွေးနွေးနေတာအောင်မြင်ရင်2015တုန်းကထုတ်ဆိုထားခဲ့တဲ့သဘောတူညီချက်ကိုပယ်ဖက်နိုင်မယ်မဟုတ်ဘူးဆိုတဲ့အမကန်ချက်တွေကိုအမေရိကန်နိုင်ငံကပေးတင်တယ်လို့အီရန်နိုင်ငံကတင်းလာနေတာတွေ့လိုက်ပါတယ်။အီရန်မှာသဘောထားတင်မာတဲ့တပ္ပအီဗရာဟင်ရာအီစီဂျော်လာကတက်လာပြီးတဲ့နောက်ဝိလိုက်ကြောင့်ပါဖြစ်သွားခဲ့တဲ့ဆွေးနွေးပွဲတွေကိုနိုဝင်ဘာလ20ရက်နေ့ဗီယက်နာမ်မှာအမေရိကန်နဲ့အီရန်တို့ပြန်လည်စတင်ဆွေးနွေးကြဖို့ရှိပါတယ်။လွန်ခဲ့တဲ့3နှစ်ကမစ္စတာထရမ့်တပ္ပဖြစ်လာပြီးတဲ့နောက်သဘောတူညီချက်ကိုပြန်လည်ရုပ်သိမ်းခဲ့ပြီးအီရန်ပေါ်အရေးယူပိတ်ဆို့ခဲ့ပါတယ်။အမေရိကန်ဟာအီရန်ပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုအလုံးကိုရုပ်သိမ်းခဲ့ပြီးအဲဒီလိုရုပ်သိမ်းရမှာလဲဟုတ်မှုစစ်ဆေးလို့ရတဲ့ဖြစ်စဉ်တွေရှိရမှာဖြစ်တယ်လို့သဘောတူညီချက်မြောင်းတဲ့ရောက်သွားခဲ့ရတဲ့ကိုအမားကိုကိုအတိမတ်ပြရမယ်လို့အီရန်နိုင်ငံတိုင်းဝန်ကြီးဌာနပြောရင်းဆိုခွင့်ရှိသူစအီကာတီဆယ်ရီကပြောပါတယ်။အီရန်ရဲ့ယူကေဆွေးနွေးပွဲကောင်းဆောင်အလီဘက်ဂရီကနီဟာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့ဥရောပသုံးနိုင်ငံကိုနိုင်ငံကြ ాయి ဝန်ကြီးဌာနဒုတိယဝန်ကြီးအဖြစ်ဒီပတ်တွင်မှခီးထွက်နိုင်မယ်လို့ပြောရေးဆိုခွင့်ရှိတယ်လို့ပြောပါတယ်။